ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်ယူရင်းဆွေးနွေးလာနေချိန်အွန်လိုင်းသတင်း website တစ်ခုပြသတော့မယ်လို့ကြေညာပါတယ်။ရတဖွဲ့ဝင်ရောက်စီးနှင်းပြီးသူတို့လူခုနှစ်ဦးကိုနိုင်ငံတော်အကြီးအကျယ်ပြစ်စင်မှုနဲ့ဖမ်းဆီးခံရပြီးရပိုင်းအတွင်းမှာပဲဒီမိုကရေစီကိုထောက်ခံတဲ့ Citizens News Outlet ကသူတို့ဆုံးဖြတ်ချက်ကိုတနင်္လာနေ့ Facebook မှာကြေညာလိုက်တာဖြစ်ပါတယ်။မီဒီယာဝန်ကြီးယူရင်းလာတဲ့အတွက်သူတို့ရဲ့ရည်မှန်းချက်စံယူစံနှုန်းအတိုင်းအကြောင်းပြမဲ့လုပ်ငန်းစရာမရှိတော့ဘူးလို့ဆိုပါတယ်။တချင်ကမီဒီယာတက်ကြွမှုရဲ့ဗဟုအချက်အချာဖြစ်ခဲ့တဲ့တစိုက်တပိုင်းကိုပိုင်အထူးရေးရဒေတာဟောင်ကောင်မှာတရုတ်အစိုးရက2019အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲသူတွေကိုနှုတ်ပိတ်ဖို့အသက်ဆောင်လာဖြစ်ပါတယ်။အခုပိတ်တင်တဲ့ Citizen News ဟာမကြမ်းမီလပိုင်းအတွင်းပိတ်တင်ထားတဲ့ Apple News နေ့စဉ်သတင်းစာနဲ့ Stan News Online တို့အပြီးတရအချိန်မျိုးပိတ်တင်တဲ့မီဒီယာဖြစ်ပါတယ်။1998မှာဗြိတိသျှလက်ကလွယ်ပြောင်းရယူခဲ့ပြီးတဲ့နောက်150ကျားတဲ့အထိဖွင့်ပြထားပါမယ်လို့ကတိပြုခဲ့တဲ့သတင်းနဲ့ပြည်သူလွတ်လပ်ခွင့်ကိုမှေ့မှိန်လာတဲ့အတွက်အမေရိကန်နဲ့အနောက်နိုင်ငံတို့ကဒီကိုဆုတ်ချနေကြပါတယ်။